မြန်မာနိုင်ငံအတွက်ဂျပန်ကပေးအပ်နေတဲ့ထောက်ပံ့တွေကိုပြန်သုံးတက်ပြီးအနာဒိစစ်တပ်အကျိုးရှိစေမယ့်လူသားချင်းစာနာထောက်ကူမှုမဟုတ်တဲ့အကူအညီတွေရပ်ဆိုင်းရေး HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကအင်ကာနီမှာတိုက်တွန်းပါတယ်။မြန်မာဆွေးရဝန်ကြီးဌာနတွေကလုတ်ကန်ရေးတဲ့အခြေခံအဆောက်အုံတိဆောက်ရေးဆိုင်ရာဖွံ့ဖြိုးမှုအကူအညီတွေနဲ့စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့ပတ်သက်နေတဲ့တခြားသောအထောက်ပံ့တွေကိုဂျပန်ဘက်ကချက်ချင်းရပ်ဆိုင်းပေးဖို့HRW ကတောင်းဆိုတာဖြစ်ပါတယ်။ဖေဖော်ဝါရီလတရနေ့ဆီယနာသိမ်းပြီးနောက်မြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ကူမှုမဟုတ်တဲ့အကူအညီသစ်တွေထပ်ပေးတာမျိုးမလုပ်ဘူးလို့ဂျပန်အစိုးရကပြောဆိုထားတာပါ။ဒါပေမဲ့ရှိပြီးသားစီမံကိန်းတွေအရေးကိုတော့ရှင်းရှင်းလင်းလင်းမပြောပါဘူး။2019ခုနှစ်အတွင်းဂျပန်ကမြန်မာကိုချင်းငွေဒေါ်လာတန်1600ချထားပေးခဲ့ပြီးထောက်ပံ့ကူညီမှုအဖြစ်ဒေါ်လာတန်140လေးချင်တင်နန်းပေးမှုဆိုင်ရာအကူအညီဒေါ်လာ62တန်းထိပေးခဲ့တယ်လို့နောက်ဆုံးထုတ်စင်းတွေမှာဖော်ပြပါတယ်။လမ်းမော်ထွက်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတနက်နေ့ပြစ်ခတ်နေတဲ့အချိန်မှာဂျပန်ကြီးနဲ့စောင့်ကြည့်တုံ့တက်မဲ့ချင်းကမှုမျိုးမဟုတ်ဘဲမြန်မာဆိုင်ရာအကူအညီတွေကိုချက်ချင်းတာဝန်ယူမှုရှိရှိပြန်လည်တုံ့တက်ဖို့ HRW ရဲ့အားကျဆိုင်ရာစီစဉ်တာဝန်ခံ Tapping Campaign ကတိုက်တွန်းထားပါတယ်။